COVID-19 ကာယောဂါကျအောင်နေချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာကင်မရာကသိမ်းဆီးထားတဲ့လေယာဉ်မြေပေါ်မှာဝင်ရောက်ထုံရက်တာကြောင့်ဒေသခံတောင်သူတွေအမှုဖွင့်ခံထားရတယ်လို့လေထုံဆက်တွေအသိခံထားရတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါရှမ်းပြည်နယ်တောင်ပိုင်းပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ကတင်းစုံနဲ့နောင်ကျော်ကြီးပါအုပ်စုကရွာ9ရွာမှာမြေယာအငင်းပွားမှုဖြစ်ပွားနေတာပါ။ကျမ်းဘော်ကတင်းစီထားတဲ့လေယာဉ်မြေပေါ်မှာဒေသခံရွာသားတွေကဝင်ရောက်ထုံရက်စိုက်ပျိုးဖို့ကြိုးစားခဲ့တာကြောင့်လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုဒေသခံတောင်သူတို့ဖြစ်တဲ့ဒေါ်ချူချူဝင်းက VOA ကိုအခုလိုပြောပါတယ
်။အကုန်လုံးထုံစက်က29စီတင်းစီထားပါတယ်။လူကတော့90လောက်ရှိမှာပေါ့အဲတောင်သူ90လောက်တရားအစွဲခံရမှာပေါ့နော်တရားလုံးဆွဲထားတယ်ဆိုတော့ဒါပေမဲ့ရဲစခန်းလည်းရောက်သေးတယ်ဒီစစ်သားရဲစခန်းမှာပဲစစ်သေးတယ်တရားရုံးတော့သူတို့မတင်သေးပါဘူ
းတမ်ရော်ကစီဆိုင်မြို့နယ်အတွင်းကလေယာဉ်မြေတွေကို1992ခုနှစ်ကစတင်သိမ်းယူခဲ့တာပါသိမ်းယူပြီးတဲ့နောက်ဒေသခံတောင်သူတွေကိုဆက်လက်စိုက်ပျိုးခွင့်ပေးခဲ့ရာက2019ခုနှစ်မှာစိုက်ပျိုးခွင့်မပေးတော့ဘဲဝင်ရောက်စိုက်ပျိုးသူတွေကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။မနေ့ကလည်းတောင်သူအမျိုးသမီးတွေထွန်းထွန်းတိုက်ပွဲလုပ်ခဲ့တာကြောင့်ဒေသခံအာဏာပိုင်တွေကလာရောက်တားဆီးတာတွေရှိခဲ့ပါတယ်။လောလောဆယ်မှာသိမ်းဆီးခံထားရတဲ့မြေယာဧကပေါင်း2000နီးပါးရှိတယ်လို့လေယာမြေပြန်လည်ရရှိရေးအတွက်ဆောင်ရွက်နေတဲ့စီဆိုင်ဒေသခံခွန်ကျော်နိုင်ကပြောပါတယ်။
အဲဒီကနောက်ဆုံးဟိုတိုက်ရင်ကတော့ဟောပေါ့ခမာရ၄နှစ်၃ရဲ့ခမာရ၄နှစ်၄ရဲ့နောက်အရှိပိုင်းတိုင်းအမတ်တိပြွာအဲ့ဒါတခုရဲ့ပေါ့၃၀၀ပေါ့လမ်းဘယ်ဘက်ညာဘက်ကိုစုစုပေါင်း1400ဒီကပေါ့တကယ်ပြန်စွန့်ပေးတာကဧက200ပဲပေါ့မိနစ်တုန်းကဇန္နာကဟိုပုရတိမစွန့်သေးဘူးပေါ့နော်
ဒေသခံတောင်သူတွေအနေနဲ့ဒီလေယာဉ်မြေတွေကိုစိုက်ပျိုးခွင့်မရရင်ဘဝရည်တည်ရေးအတွက်အခက်အခဲရှိနိုင်ကြောင်းဒါကြောင့်အစိုးရနဲ့တပ်မတော်ကဥပဒေနဲ့အညီစီစစ်ဆောင်ရွက်ပေးစီလိုကြောင်းခွန်ကျော်နိုင်ကအခုလိုဆက်ပြောပါတယ်
။ဟိုတင်းစီသားတဲ့မြေတွေကအစိုးရရဲ့မူဝါဒလည်းရှိတယ်၊တပ်ရဲ့မူဝါဒတွေလည်းရှိတယ်ဒါမူဝါဒနဲ့အညီကိုအဲ့မူဝါဒအထက်ကအတိုင်းကိုစီစစ်ပေးဖြစ်ရှင်နေပြီးရင်တပ်ကလိုအပ်တဲ့ဟိုအေရီးယားအတိုင်းလောက်ပဲအာယူတဲ့နယ်ပေါ့မလိုအပ်ပဲနဲ့ဟောနေရအကျဉ်းယူထားတာဆိုရင်ဒါဒီတောင်သူတွေကလည်းဒါနေနာဆုံးချုံစေတယ်ဒီဟိုတီတီချာချာလေးအဲ့ဒီမူဝါဒအတိုင်းလေးကိုတရားမျှတမှုရှိရှိနဲ့ဒီစစ်ပေးစစ်ရှင်နယ်ပေါ့နော်နောက်ပိုင်းကောအစိုးရပိုင်းကောမလိုအပ်တဲ့အတိုင်းသာပမာဏလေးတွေယူပြီးတော့ပို့တဲ့ဟာတွေမူလတောင်သူကိုပြန်ပေးစေချင်တယ်ဗျာ
ပို့ရက်ဖက်အဖွဲ့အစည်းတွေနဲ့မိဖက်ရက်ဖက်အဖွဲ့အစည်း200လောက်ကလည်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးကြိုးပမ်းတည်ဆောက်နေတဲ့ကာလမှာဒီလိုမြေယာသိမ်းဆည်းတာတွေရှိနေတာကြောင့်အမျိုးသားပြန်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်လာစေနိုင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာမြေယာနဲ့ပတ်သက်တဲ့ပြိပခတွေမြင့်တက်လာနေပြီး2015ခုနှစ်မှာတိုင်ကြားမှုပေါင်း 18,000 ကျော်ရှိခဲ့တဲ့နောက်2016ခုနှစ်မှာအစိုးရကလေယာဉ်မြေနဲ့အခြားမြေယာများသိမ်းဆည်းခံရမှုပြန်လည်စီစီရေးကော်မတီကိုဖွဲ့စည်းပြီးဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။